တရုတ်နိုင်ငံကနေစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအတွက်မြန်မာနိုင်ငံကင်းပြည်နယ်နဲ့အနီးဆက်ဆုံးဖြစ်တဲ့ထိုင်းမြန်မာနယ်စပ်အုံဖြံမြို့နယ်ဇက်ဝင်လန်းတွေကိုအုံပြုပြီးဝင်ထွက်သွားလာနေတဲ့မြန်မာနိုင်ငံသား900တဲ့မင်းတွေကိုရောဂါပိုးကာကွယ်တားဆီးနိုင်မှုထိုင်းအစိုးရကျမရည်ရည်စစ်စစ်မှုတွေမှတ်လနေရနေကစပြီးလှုပ်ဆောင်နေပါတယ်။ထိုင်းနိုင်ငံတက်ခီယမ်နဲ့ဆောင်မျိုးပိုင်ကိုယ်တိုင်ဦးဆောင်ပြီးကျမရည်ဌာနကတာဝန်ရှိသူတွေနဲ့နေကြောင်အမှတ်1420တည်ရင်တပ်ဖွဲ့ဝင်တွေဟာထိုင်းမြန်မာနယ်စပ်အုံဖြံမြို့နယ်အတွင်းမှာရှိတဲ့တော်လန်းနယ်စပ်ဂိတ်တွေကနေထိုင်းနိုင်ငံတွေကိုဝင်ထွက်သွားလာနေကြတဲ့မြန်မာနိုင်ငံသားတွေကို COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ကာကွယ်နိုင်ရေးအတွက်ကျမရည်စစ်ဆေးမှုတွေတိုးမြှင့်လှုပ်ဆောင်နေကြောင်းမဲဆောက်မျိုးပိုင်မစ္စတာချန်ဖို့ချန်တန်ရက်ကပြောပါတယ်။နေဆက်မှာမြန်မာနိုင်ငံကနေထိုင်းနိုင်ငံဘက်ကိုလာရောက်ကြောင်းတက်နေတဲ့ကလေးငယ်တွေအပါအဝင်အလုပ်သမား980ကျော်ကိုမလ2ရက်နေ့မှာကျမကြီးစစ်ဆေးမှုတွေလုပ်ဆောင်ခဲ့ပြီးနေဆက်ဒေသတစ်လျှောက်ဒုက္ခသည်စခန်းနဲ့ကျေးရွာတွေမှာဖွင့်နေထားတဲ့ကျမကြီးစခန်းတွေဆေးရုံတွေမှာဗိုင်းရပ်စ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်တရားရှိလူနာရှိခဲ့ရင်ယောဂထိန်းချုပ်ရေးဌာနကိုတရင်ပို့ကြဖို့ကိုလည်းမဲဆောက်မြို့ပိုင်ကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။မှတ်လနေ့ရက်နေ့မှာမဲဆောက်မြို့နယ်အတွင်းကကျောင်းတွေအစိုးရဌာနဆိုင်ရာတွေမှာထိုင်းအနာဘဏ်ကCOVID Free Cleaning Day COVID တန်ရှင်ရေးနေ့ဆိုတဲ့ခေါင်းစဉ်နဲ့ရောဂါပိုးကာကွယ်ရေးဆိုင်ရာပိုးသတ်ဆေးချမ်းတာလူတွေကိုအပူချိန်တိုင်းတာနှာခေါင်းဆီးတွေဖြန့်ဝေတာတွေလုပ်ဆောင်ခဲ့ပါတယ်